မြန်မာနိုင်ငံဒီမိုကရေစီပြောင်းလဲကာလအတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့နိုဝင်ဘာ10ရက်တနင်္လာနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်မှုတွေရှိနေကြောင်းတနင်္လာနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအဆုံးသတ်သွားတဲ့ကစပြီးဒုတိယကြိမ်းမြောက်ရွေးကောက်ပွဲဖြစ်တဲ့အခုရွေးကောက်ပွဲမှာပထမဆုံးမင်းဆပေးတဲ့လူငယ်တွေအပါအဝင်မြန်မာပြည်သူတန်းပေါင်းများစွာရဲ့သူတို့ကိုစားပြုမဲ့သူကိုသူတို့ကိုယ်တိုင်ရွေးချယ်ခွင့်ရတဲ့လုပ်ငန်းစဉ်ဖြစ်တာကြောင့်ရွေးကောက်ပွဲဖြစ်မြောက်အောင်အထူးသဖြင့် COVID-19 ကာယရောဂါနဲ့ရင်ဆိုင်နေတဲ့အချိန်မှာစူးစမ်းပြီးလှုပ်ဆောင်နေသူအားလုံးကိုချီးကျူးပါကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာရွေးကောက်တင်မြှောက်မှုမရှိဘဲအမတ်နေရာအတော်များများကိုစစ်တပ်ကရယူထားတာရိုဟင်ဂျာတွေအပါအဝင်မဲဆန္ဒပေးခွင့်မရှိတဲ့အုပ်စုတွေရှိနေတာတိုင်းနယ်ပြည်နယ်အတော်များများကဒေသတချို့မှာမဲမပေးရတာနိုင်ငံသားနဲ့နေရရင်လူအချက်ဆန်ရဖို့အခြေခံပြီးဝင်ရောက်ရှင်ပြန်ခွင့်မရတာလိုမျိုးဒီမိုကရေစီနီးချက်အယက်သားအစိုးရတည်းပုံလာစေမဲ့ဖြစ်စဉ်တွေအတွက်အတားအဆီးတွေဖြစ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်ပြီးအနီးကပ်စောင့်ကြည့်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။